တောတာရှင်များရှင်မနေ့ကပြည်တော်စုလွှတ်တော်မှာရွေးကောက်တင်မြောက်ခံလိုက်ရတဲ့သမရအသည့်ဦးထင်ကျော်ကိုဂုံပြုကြိုဆိုတဲ့အခမ်းအနားတွေမြန်မာနိုင်ငံထဲကမြို့ကြီးတချို့မှာကျင်းပခဲ့ကြပါတယ်။ပထမဦးဆုံးစပြီးကျင်းပတာကတော့သမရဦးထင်ကျော်ရဲ့ဖခင်မြို့သားစာစုဆရာကြီးမင်းသူဝင်ရဲ့ဇာတိမြို့ဖြစ်တဲ့ကွန်းချံကုန်းမြို့မှာဖြစ်ပါတယ်။ဦးထင်ကျော်သမရအဖြစ်ရွေးကောက်တင်မြောက်ခံလိုက်ရတယ်ဆိုတာရုပ်မြင်သံကြားသတင်းမှာကြည့်လိုက်ပြီးတာနဲ့အခမ်းအနားကိုကောက်စီစဉ်လိုက်တာလို့ကွန်းချံကုန်းမြို့နဲ့မြို့သားဒီမိုကရေစီအဖွဲ့အလို့မှုဆောင်တူဖြစ်တဲ့ဦးတန်းထွန်းကပြောပါတယ်။
ကျောင်းလူတွေကနေကျွန်တော်ကြည့်လိုက်တယ်ကြည့်လိုက်တဲ့အချိန်မှာဦးထင်ကျော်ကသမရနေရာမှာ360နဲ့မဲရတော့သမရနိုင်ငံတော်သမရယူဖြစ်သွားတော့ကျွန်တော်တို့ရဲ့အားချင်းစီစဉ်ရတယ်ကြာကျွန်တော်တရားစီစဉ်ပြီးတော့ညနေ၄နာရီလောက်မှကြာတော့ဒီမှာဘူနေကြီးထောင်းပြီးတော့ဖြူဖြူဂုံပြူတဲ့အနေနဲ့ခန်းသားလေးကျွန်တော်တို့လုပ်လိုက်တယ်သူ့ရဲ့ဂုံပုတ်ဆိုင်မီတော့ရဲ့အကြောင်းကိုပုတ်လေးကိုကျွန်တော်ပြောတယ်။ဆိုင်မီတော့အခြေခံတော့အလုံးအားညွတ်တဲ့သူညွတ်တဲ့သားတွေကအကုန်သိကြတာပေါ့။ဆိုင်မီတော့အကြောင်းနဲ့ပြီးတော့ကျွန်တော်ဒီမှာရှိကြတဲ့သူညွတ်တဲ့သူညွတ်တဲ့သားတွေကအလုံးကနေပြီးတော့ဒီကောင်လေးတွေဖောက်ပြီးတော့ကျူစုကုန်ပြည့်တဲ့ပွဲလေးလုပ်လိုက်တယ်ဆိုတော့အားချင်းနောက်တော့လည်းပါလဲဆိုတော့ကျွန်တော်ဒီမှာလက်ရှိချင်တွေကဆယ်တန်းစာမိုးပွဲရလဲမပြီးတတ်တယ်လို့လေကျွန်တော်အချင်းချင်းလေးပဲလုပ်လိုက်ပါလေ။အ
ဲ့လိုပဲမြန်မာနိုင်ငံရဲ့ကိုဦးမြောက်သမရဖြစ်လာတဲ့ဦးထင်ကျော်ကိုဂုံပြုတဲ့အနေနဲ့ပသိမ်မြို့ကန်တွေကဒီကနေ့နေ့လယ်ပိုင်းမှာပသိမ်မြို့အနှံ့ကားတွေနဲ့လှည့်ပြီးသွားလာနေသူတွေကိုအချိုရည်နဲ့အေးအေးတွေတိုက်ကြွေးဝင်ငှားခဲ့ကြပါတယ်။ဝင်ငှားသူတွေရောလက်ခံသူတွေအားလုံးပျော်ရွှင်အားတက်နေကြတယ်လို့ပသိမ်မြို့ပညာပါရမီပညာဒါနကျောင်းကဆရာကိုတူနေအောင်ကပြောပါတယ
်။လိုက်လှူတာကဒီမြို့နယ်ရုံးအဖွဲ့တွေခန္ဓာကြီးအောင်နိုင်ရေးရတယ်။အေးဘူးတွေအေးအချွေဘူးမျိုးစုံပေါ့နော်အဲ့ဒါကိုလိုက်ဝေတယ်ပြည်သူတွေဟိုယူတဲ့သူတွေလည်းပျော်ပျော်ရွှင်ရွှင်နဲ့ခင်ဗျာဝမ်းသာအားရလို့ယူကြတာတွေ့ရပြည်သူတင်မြောက်တဲ့သမားဥထင်ကျော်ဖြစ်တဲ့အတွက်အမှလှူဒန်းနေဆိုတော့အမှသူတို့လည်းဝမ်းသာအားလာယူကြတယ်ဘာကြောင့်ပြောလဲဆိုတော့ပြည်သူတင်တဲ့သမားဖြစ်လို့ပေါ့နော်ပြည်ပြီးတော့သမားကလည်းပြည်သူတွေရပဲဆိုတော့ဒီအားကြောင့်ပြောကြတာပေါ့
မန္တလေးမြို့18လမ်းနဲ့19လမ်းကြား89လမ်းမပေါ်မှာလည်းအမျိုးသားစာစုကြီးဆရာမင်းသူဝင်ရဲ့သားဦးထင်ကျော်နိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ခံရတာကိုဂုဏ်ပြုတဲ့အနေနဲ့စတုတီတာကြွမွေးခဲ့ပါတယ်။အခုလိုစတုတီတာကြွတာအပြင်နောက်ထပ်ဂုဏ်ပြုပွဲတွေလုပ်ဦးမယ်လို့လည်းသိရကြောင်းမန္တလေးမြို့သားစာရေးဆရာဦးကျော်ရင်မြင့်ကပြောပါတယ
်။ထူးထူးခြားခြားတော့စတုတီတာကြွတာတခုအချက်ချင်းထလုပ်တာတွေ့တာ။ဒါပေမဲ့အောင်ပွဲခံတဲ့ခန္ဓာမျိုးအဲ့ဒီလိုဟာမျိုးတွေလုပ်မယ်လို့တော့ကြားနေရတယ်။မန္တလေးက35နဲ့34လမ်းကြား68 69လမ်းကြားနဝရရိတ်တာအိယာနာကအုတ်နိုင်ရန်ကြီးမှာဥထင်ကျော်ရဲ့ပုံကို gravity ဆွဲပြီးတော့မှအကြီးကြီးပုံကြီးဆွဲပြီးတော့မှကွန်ပျူတာတစ်ခုလုပ်တယ်အဲ့ညင်းညားတာပဲဆွဲတဲ့သူကကိုတန့်စင်အဲ့ပုံကဥထင်ကျော်ရဲ့ပုံ gravity နဲ့ welcome our president ဆိုပြီးတော့မှရေးထားတယ
်ပြည်သူပြည်သားတွေဟာပြည်သူကရွေးချယ်တဲ့သူတူတမရဖြစ်လာတဲ့အတွက်ပျော်ရွှင်ရုံမကမျှော်လင့်ချက်တွေလည်းအပြည့်ရှိနေပါတယ်ကွန်ညံကုန်းပြည်သူတွေရဲ့မျှော်လင့်ချက်ကိုဦးတန်းထွန်းပြောပြတာကတော့ဒီလိုပါ
။အင်ပါရမဂျီနူဝန်တာပြည်သူမျိုးပါတယ်။ဒါကတော့အားလုံးရဲ့ကိုယ်စားကျွန်တော်ပြောတာပေါ့။နောက်တစ်ချက်ကကျွန်တော်တို့ဘာပဲဖြစ်ဖြစ်လေရိုးရိုးစာတိရိုးကုန်ကလည်းမှန်တယ်။တကယ်တမ်းကျတော့လေကျွန်တော်တို့ရဲ့နိုင်ငံအတွက်လည်းတကယ်တမ်းမှန်မယ်လို့ကျွန်တော်တယောက်မြင်နေပဲ။နောက်တစ်ချက်ပါလဲဆိုရင်ခုကျွန်တော်တို့လက်ရှိဖြစ်နေတဲ့ငင်းကြရဲ့ကာလပြည်စုံမှာဆိုရင်အခုသမရဂျီဦးထင်ကျော်ဒီတကယ်တမ်းစစ်မှန်မှန်ကန်တဲ့နိုင်ငံရေးပေါ်ဆောင်မဲ့နိုင်ငံတော်သမားကြီးဖြစ်မယ်လို့လည်းကျွန်တော်တို့ပြည်ပေါ်မြို့မြို့သားတွေကနေတော့ယုံကြည်ပါတယ်ဗျာလေးစားပါတယ်တပွန်းထားပါတယ
်ပသိမ်မြို့ကပြည်သူတွေရဲ့မျှော်လင့်ချက်ကတော့ရိုးစင်းနေဆိုတဲ့အကြောင်းကိုတူနေအောင်ကအခုလိုပြောပါတယ
်ကျွန်တော်ကတော့ပညာရေးပဲလို့တော့အဓိကတော့ဒီចောင်းသားတွေလို့ဖို့ပဲမျှော်လင့်တာပေါ့နော်ကျွန်တော်တို့ရဲဘော်တွေလည်းထောင်ထဲမှာအများကြီးရှိသေးတာပေါ့အဲလူတို့ကတော့အဲအများဆုံးဖြစ်ပြောကြတာတော့ဒီပညာရေးကောင်းလာဖို့ပဲကျန်းမာရေးကောင်းလာဖို့ဒါတွေအများကြီးမျှော်လင့်ကြတယ်အဲပြောလို့အရင်ဆိုးရတဲ့ဆိုင်တော့အများကြီးပိုကောင်းလာမယ်လို့သူတို့ရှင်နော်ရုံးနဲ့မကြောင်းလဲတော့ပေါ့နော်တဖြည်းဖြည်းတော့ကောင်းလာမယ်လို့သူတို့မျှော်လင့်ကြတာ
မန္တလေးသူမန္တလေးသားတွေကလည်းတခြားပြည်သူတွေလိုပါပဲလို့စာရေးဆရာကျော်ရင်မြင့်ကပြောပြန်ပါတယ
်မန္တလေးမှာတော့ဒီနေရာတော်တော်များများရောက်တဲ့နေရာတိုင်းမှာမန္တလေးသူအများစုကစစ်ပေါင်းများများစွာဟိုစစ်ဖို့မဟုတ်တဲ့သမန်ကြည့်သူတွေကသမတတယောက်တက်လာတဲ့အတွက်ကြောင့်မလို့အင်မတန်ကိုဝမ်းသာတယ်ကြူစူတယ်အဲနောက်တစ်ခုကပြည်သူကလာတဲ့သမတဖြစ်တဲ့အတွက်ကြောင့်မလို့ပြည်သူရဲ့ခံစားချက်ကိုခံစားနားလည်နိုင်တဲ့နှလုံးသားရှိတဲ့သူဖြစ်တယ်အဲကြောင့်ပြည်သူအကျိုးကိုဦးစားပေးဆောင်ရွက်ပေးမဲ့သူဆိုပြီးတော့အားကိုးမျှော်လင့်နေတာပေါ့
ဒါကတော့နှစ်ပေါင်းများစွာအတွင်းအယက်သားစစ်စစ်တူဦးကိုသမရအဖြစ်ရွေးကောက်တင်မြှောက်နိုင်ခဲ့တဲ့အတွက်ပြည်သူတွေရဲ့ပျော်ရွှင်မှုနဲ့သူတို့ရဲ့မျှော်လင့်ချက်တွေဖြစ်ပါတယ်